2016နွေအားသီးအိုလံပစ်အားကစားပြိုင်ပွဲတွေကိုရီယိုမြို့မှာဆက်လက်ကျင်းပနေတာမှာမြို့သားဘောလုံးပွဲမှာတော့အင်ရှင်ဘရာဇီးလ်သင်းဟာနောက်ဆုံးဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်။ဗိုလ်ထုံးလေးကမရာကနာကွင်းမှာကစားတဲ့ဆီမီဖိုင်နယ်မှာတော့ဘရာဇီးလ်ကဟွန်ဒူရက်စ်ကို 6-9 မရှိနဲ့အနိုင်ရခဲ့တာ
ပါ။ Opportunity for Brazil and the dream start 13
ဒီပွဲမှာဘရာဇီးလ်ကတိုက်စစ်မှုနေမှာပွဲစားပြီး18မိနစ်မှာအဖွင့်ကိုသွင်းပြီးတော့အိုလံပစ်ပြိုင်ပွဲသမိုင်းတစ်လျှောက်မှာလည်းအမြန်ဆုံးဂိုးကိုသွင်းယူခဲ့ပါတယ်။ဒုတိယဆီမီဖိုင်နယ်မှာတော့ဂျာမနီကနိုင်ဂျီးရီးယားကို9-0မရှိနဲ့နိုင်ပါတယ
်။ဘရာဇီးလ်ဂျာမနီဂိုးလ်မက်ဒယ်ဂိမ်းအွန်ဆက်တာဒေး
ဒါကြောင့်ဘရာဇီးလ်နဲ့ဂျာမနီတို့နောက်ဆုံးဖိုင်နယ်မှာပိုလူကြမှာပါ။ဆိုတော့ဘရာဇီးလ်အသင်းအနေနဲ့သူတို့တကားမှမရဘူးတဲ့အိုလံပစ်ဘောလုံးရွှေစိတ်ကိုဒီချိန်မှာရယူနိုင်မလား။ဘရာဇီးလ်ပရိသတ်တွေကတော့သူတို့အသင်းဖိုင်နယ်တက်သွားတဲ့အတွက်အရန်ကိုပျော်နေကြပါတယ
်။ Representou mostrou o que é aqui dentro aqui no Maraca é tudo nosso.
ဒီမာကနာကွင်းမှာကျွန်တော်တို့ဘလို့အတင်းဆိုတာကိုသူတို့ပြနိုင်ခဲ့ပါတယ်။ဒါကကျွန်တော်တို့ရဲ့အိမ်ကွင်းမှာကျွန်တော်တို့ကိုလေးစားဖို့လိုပါတယ်။ဂျာမနီအတင်းနဲ့တွေ့ကြပါတယ်။အာဂျင်တီးနားကတော့ထွက်သွားပါပြီ
။ဂျာမနီပြည်သက်တွေကတော့2014ကမ္ဘာဖလားတုန်းကလိုပဲဘရာဇီးလ်သင်းကိုအနိုင်ရဖို့မျှော်လင့်နေတယ်လို့ဆိုပါတယ
်။ We're gonna play on Saturday against Brazil and it's not gonna be easy.
လာမယ့်စနေနေ့မှာဘရာဇီးအသင်းနဲ့ကျွန်တော်တို့ကစားရမှာပါ။ပွဲကတော့လွယ်မှာမဟုတ်ပါဘူး။ဒါမဲ့ကျွန်တော်တို့နိုင်နိုင်ပါတယ်။ကမ္ဘာဖလားတုံးကလို9-0မဟုတ်ရင်တောင်မှ3-0လောက်ပေါ့
။ဆိုတော့ဒီပွဲမှာဘရာဇီးလ်ကတိုက်ခါပြန်ဆယ်ပြီးတော့အိုလံပစ်မှာဘောလုံးရွှေစိတ်ကိုပထမဆုံးအချိန်ယူနိုင်မလား။ဒါနဲ့ပတ်သက်ပြီးအားကစားဆောင်မရှင်ကိုဇော်မျိုးစံကတော့
ဘရာဇီးလ်နဲ့ဂျာမနီကတော့ဗျာဘရာဇီးလ်ကဒီဂျေနီတီရောက်လာပြီဆိုတော့အင်ဂျင်အားလည်းရှိရတယ်တော့ဘရာဇီးလ်ချန်ပီယံဖြစ်ဖို့ပဲအခွင့်အလမ်းပါသွားပြီလို့ဆိုရမှာပေါ့ကွာ။အဓိကတော့ဘရာဇီးလ်နောက်တန်းကဂျာမနီကိုထိနိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဘရာဇီးရှိတဲ့ဂျာမနီနောက်တန်းကထိမှုခက်မယ်ပေါ့ဗျာဒါကြောင့်ကျွန်တော်ကဘရာဇီးချန်ပီယံဖြစ်မယ်လို့ပဲသုံးသပ်ပါတယ်ဆရာ
အမျိုးသားဗောလီဘောကွာတာဖိုင်နယ်ပွဲစဉ်တွေမှာတော့ရုရှားကကနေဒါကို3ပွဲပြန့်နဲ့အနိုင်ရခဲ့တယ်လို့အမေရိကန်ကလည်းပိုလန်ကို3ပွဲပြန့်နဲ့နိုင်ပါတယ်အီတလီနဲ့အီရန်ပွဲမှာတော့အီတလီက3ပွဲပြန့်နဲ့နိုင်ပြီးတော့အင်ရှင်ဘရာဇီးလ်ကလည်းအာဂျင်တီးနားကို3ပွဲ2ပွဲနဲ့နိုင်ပါတယ်ဒါကြောင့်ဆီမီဖိုင်နယ်မှာတော့အီတလီနဲ့အမေရိကန်ဘရာဇီးလ်နဲ့ရုရှားတို့19ရက်နေ့ကျရင်ကစားကြမှာပါအမျိုးသမီးတဲတောင်ပြင်ဗောလီဘောဖိုင်နယ်မှာတော့ဂျာမနီကလော်ရာလွဒ်ဗစ်နဲ့ကီရာဗော်ကန်ဟတ်တို့ကအင်ရှန်ဘရာဇီးလ်အသင်းကိုအနိုင်ရပြီးတော့ရွှေစိတ်ယူသွားခဲ့ပါတယ်ဘော်ဒူးနေကပြေးခုံပြပြိုင်ပွဲတွေမှာတော့အမျိုးသားမီတာနေရအပြေးပြိုင်ပွဲဆီမီဖိုင်နယ်မှာဂျမေးကာနိုင်ငံကလက်ရှိအိုလံပစ်မီတာနေရချန်ပီယံယူဆိန်ဘိုကအနိုင်ရပြီးတော့ဖိုင်နယ်တက်သွားခဲ့ပေမဲ့အမေရိကန်ကနာမည်ကြီးတာတို့အပြေးသမား Justin Gatlin ကတော့ semi-final အဆင့်ကပဲပြုတ်သွားတာကြောင့် final ပွဲနဲ့လွဲချော်သွားခဲ့ပြီဖြစ်ပါတယ်။သပွဲရင်တင်းနစ်ရဲ့အမျိုးသားအသင်းလိုက်ပြိုင်ပွဲမှာတော့တရုတ်ကဂျပန်ကို3ပွဲ2ပွဲနဲ့အနိုင်ရပြီးရွှေစိတ်ယူသွားခဲ့တာကြောင့်တရုတ်ကအသင်းလိုက်ပြိုင်ပွဲမှာအမျိုးသားရောအမျိုးသမီးမှာပါရွှေစိတ်တွေယူသွားခဲ့ပါတယ်။သပွဲရင်တင်းနစ်ပြိုင်ပွဲတွေကို1988ခုနှစ်ကစပြီးတော့အိုလံပစ်ပြိုင်ပွဲမှာထည့်သွင်းလာပြီးကတည်းကရွှေစိတ်32ခုထဲက28ခုကိုတရုတ်နိုင်ငံကယူထားတာဖြစ်ပါတယ်။အခုနောက်ဆုံးစုတစိတ်အရေးအတွက်မှာတော့အမေရိကန်ကရွှေ30ငွေ32ကျေး31နဲ့ပထမနေရာမှာရှိနေပြီးတော့ဗြိတိန်ကရွှေ19ခုငွေ19ကျေး12နဲ့ဒုတိယတရုတ်နိုင်ငံကရွှေ19ငွေ15ကျေး20နဲ့တတိယနေရာမှာရှိနေပါတယ်ဗျာ